နစ်စင်အတာတကြံကာလကိုရောက်ပြီးဆိုရင်ဖြင့်တဦးနဲ့တူရေပက်ကစားကြတာအပြင်နိုင်ငံနဲ့လူထုကြားမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုတန်ကြပ်ထိုးပြီးရှင်းဖွင့်တင်ပြကြတာဟာရိုးရအစဉ်အလာတစ်ခုလိုဖြစ်ခဲ့တာပါ။အဲလိုတန်ကြပ်ထိုးပြီးလူထုဆန္ဒဖော်ထုတ်တာတွေကိုအရင်စစ်အစိုးရအဆက်ဆက်လက်ထက်မှာပိတ်ပင်ထားခဲ့ရတာကနေအခုပြန်ဖွင့်ပေးလိုက်တဲ့အတွက်တိုင်းပြည်ထဲမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတန်ကြပ်တွေကနေတဆင့်ဒီနှစ်မှာတင်ပြနိုင်ကြတယ်လို့ဒေါင်းလူမျိုးဆက်တန်ကြပ်အဖွဲ့မှာပါဝင်တဲ့88မျိုးဆက်ចောင်းသားကောင်းဆောင်တူဖြစ်သူကိုကြည်မီကပြောပါတယ်။ဒီနှစ်မြန်မာရိုးရာအတာတကြံနဲ့တန်ကြပ်တွေအကြောင်းကိုတော့ကိုစော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။တကြံတွင်းတန်ကြပ်ထိုးခွင့်တွေကိုအရင်အစ်စ်ဆိုးရလက်ထက်ကစပြီးနှစ်ပေါင်းတော်ကြာပိတ်ထားခဲ့ရာကအခုတရားဝင်ပြန်ဖွင့်ပေးလိုက်တဲ့အတွက်ဒီနှစ်မှာအတာတကြံရေကစားမှတ်တပ်တွေအလပြကားတွေနဲ့အတူတန်ကြပ်အဖွဲ့တွေလည်းအပြိုင်ဆိုင်ပေါ်လာတာပါ။အဲဒီလိုအပြိုင်ဆိုင်ပေါ်လာကြတဲ့တန်ကြပ်အဖွဲ့တွေထဲမှာ88မျိုးဆက်ចောင်းသားကောင်းဆောင်တွေနဲ့ကျောင်းပေါင်းစုံကမျိုးဆက်တက်ကတူကျောင်းသားတမကအဖွဲ့ဝင်တွေစုပေါင်းဖွဲ့စည်းထားတဲ့ဒေါင်းတို့မျိုးဆက်တန်ကြားအဖွဲ့လည်းတခုအပါအဝင်ဖြစ်ပါတယ်။ဒေါင်းတို့မျိုးဆက်အဖွဲ့ဟာရေကစားမန္တတ်တွေအထုဖိတ်ကြားထားတဲ့နေရာတွေမှာစနေနေ့တကြံအကြိုနေ့ကစပြီးသူတို့ရဲ့တန်ကြားတွေကိုလိုက်လံဖျော်ဖြေနေပြီဖြစ်ပါတယ်။ဒေါင်းတို့မျိုးဆက်အဖွဲ့ကရေးဆက်ထားတဲ့တန်ကြားပါအကြောင်းအရာတွေဟာလက်ရှိတိုင်းပြည်အတွင်းမှာဖြစ်ပျက်နေတဲ့လူမှုရေးနိုင်ငံရေးစတဲ့လူထုရဲ့ဆန္ဒတွေကိုဖော်ထုတ်ထားတဲ့အကြောင်းအရာတွေဖြစ်တယ်လို့ဒီအဖွဲ့ကိုကူညီပံ့ပိုးပေးနေတဲ့88မျိုးဆက်ចောင်းသားកောင်းဆောင်တူဖြစ်သူကိုជីមីကပြောပါတယ
်ကျွန်တော်တို့ဒီနေ့တန်ကြက်ကသူကောင်းနာမည်ကသူကဒေါင်းတို့မျိုးဆက်ဆိုပြီးတော့နာမည်ပေးရတယ်နော်ဒေါင်းတို့မျိုးဆက်ညဉ့်ညဉ့်ရေးစကြံလို့ကျွန်တော်တို့ဒီနေ့စကြံကိုညဉ့်ညဉ့်ရေးစကြံဖြစ်သတ်မှတ်တယ်ပေါ့အဲ့တော့သူတို့အဓိကတော့ဒီတန်ကြက်နဲ့ပတ်သက်လို့ကတော့ဟိုပညာရေးနဲ့ပတ်သက်ပြီးတော့သူတို့အဓိကတန်ကြက်ထိုးရတာကိုကျွန်တော်တွေ့ရတယ်နောက်ချက်ကတော့ဒီပြုတ်ကြောင်းလိုက်နဲ့ပတ်သက်ပြီးတော့တန်ကြက်ထိုးရတာကိုတွေ့ရတယ်နောက်ပြီးတော့ငင်းငင်းနဲ့ပတ်သက်ပြီးတော့သူတို့ဒီစံချက်တွေသူတို့တစ်ချင်းကြီးခွဲထားတာတွေ့ရတယ်။နောက်ပြီးတော့ဒီမျက်စိမီရရှိနဲ့ပတ်သက်ပြီးတော့သူတို့စံချက်တွေတစ်ချင်းကြီးခွဲထားတာကိုကျွန်တော်တွေ့ရတ
ယ်။စံချက်ဆိုတာဟာအပြုသဘောဆောင်ဟာတာနော်ပြီးပြည်သူလူထုရဲ့သဘောထားတွေကိုအစိုးရအာဏာပိုင်နဲ့တည်အောင်တင်ပြတဲ့မြမရိုးရအစင်လာတစ်ခုဆိုပေမဲ့လည်းဒါဟာမြမနီးမြမဟန်ဒီမိုကရေစီစနစ်လို့ခေါ်လို့ရနိုင်တဲ့အကြောင်းကိုဂျီမီကပြောပါတယ
်။တနည်းအားဖြင့်စံချက်ဆိုတဲ့အဓိပ္ပာယ်ကဒါကျွန်တော်တို့ရဲ့ဒီမိုကရေစီကမြမရိုးရဒီမိုကရေစီကအဲ့တော့တကြက်ထုံးကားလေးတွေကဒီမိုကရေစီကထုံးကားလေးတွေပဲအဲ့ဆိုကျွန်တော်တို့ကကောက်ချက်ချတာတွေတော့ဒီကြံတိုင်းမှာကျွန်တော်တို့ကဒီတန်ကြက်ပတ်ဖို့အတွက်ကိုကျွန်တော်တို့ကအများအားထောက်ခံအားပေးသွားမှာပ
ါစနေနေ့ဟာဒီကြံအကြိုနေ့ဖြစ်တာကြောင့်အတားဒီကြံအကြနေ့တို့အတက်နေ့တို့လိုအယံမစီကားလာသေးပေမဲ့လည်းသူတို့တန်ကြက်အဖွဲ့ကိုလိုက်လံအားပေးသူတွေအများပြားရှိတယ်လို့ကိုကြည်မီကပြောပါတယ
်အခုကတော့ကျွန်တော်တို့ကတော့ဟိုအခုထွက်လာတဲ့အချိန်မှာပဲကျွန်တော်တို့လမ်းတစ်လျှောက်မှာတော့လူလူအားပေးမှုတော့ကျွန်တော်တို့ခံရပါတယ်အခုမှစပြီးတော့ကျွန်တော်ထွက်လာတာလीပထမဆုံးကျွန်တော်စတ်ထလာတာမနေ့ကတော့ကျွန်တော်တို့အဲဒီရွှေပစုံမှာကျွန်တော်တို့ဟိုခဏပတ်ဖြော်ပြီးလေအဲ့ဒါတော့လူစုံတက်စုံမဟုတ်ပါဘူးအဲ့ဒါပြီးတာနဲ့ကျွန်တော်တို့ဒီအခုဒါနိုင်ယူကွန်ယူအသင်းကိုကျွန်တော်တို့ရောက်နေပြီနိုင်ယူကွန်ယူအသင်းကတော့ကျွန်တော်တို့နှစ်တိုင်းနှစ်တိုင်းကြာကျွန်တော်တို့ပထမဆုံးဒါဝင်တဲ့နေရာဝင်တဲ့နေရာဆိုတော့အဲဒီနိုင်ယူကွန်ယူအသင်းကိုအခုလိုက်လာကြတဲ့ပြည်သက်ကများတယ်ဘယ်လိုများလဲဆိုတဲ့အခါကျတော့အဲဒီရွှေပစုံမှာကျွန်တော်တို့တိုးခဲ့တဲ့ကျွန်တော်တို့တန်ကြက်တွေကိုတပိုင်းစားနားထောင်ပြီးတော့သူကမဝလို့ဆိုပြီးတော့အခုလိုက်လာကြတာအော်လည်းလာကြတဲ့ပြည်သက်တွေကဒီမှာများတယ်
88မျိုးဆက်ចောင်းသားတွေရဲ့ဒေါင်းတို့မျိုးဆက်တန်ကြအဖွဲ့နေသူနိုင်ရေးကူညီမှုအသင်းကလည်းပိဆက်သူများဆိုတဲ့အမည်နဲ့တန်ကြအဖွဲ့ဖွဲ့ပြီးတော့ဖျော်ဖြေနေတယ်လို့နိုင်ရေးကူညီမှုအသင်းဒုဥက္ကဋ္ဌဆီယာမတမ်းမြောင်ကပြောပါတယ
်။အဲပိဆက်သူများကထက်တဲ့တန်ကြတွေထဲမှာလည်းအခုခေတ်ရဲ့အချိန်လေးပေါ့နော်အဓိကတော့ကျွန်မတို့ကဟိုငင်းငန်းရေးကိုဥတည်ပါတယ်ပြီးတော့ဒီမှာခံစားနေရတဲ့ပြည်သူလူထုရဲ့အခက်အခဲလေးတွေဟိုလေးတွေပေါ့ကျမတို့ကပေးဆပ်ရမယ်လူဆိုတော့လူငွေနဲ့ပတ်သက်တဲ့ပြည်သူခြေလမ်းတွေပေါ့နော်မနေ့ကကျမတို့အသင်းကတော့ပထမဦးဆုံးကြီးတော့လူထုကောင်းဆောင်တော်အောင်ဆန်းစုကြည်ဂျပန်ကိုမတော်ခင်နိုင်ပိုင်းလောက်အလိုမှာကျမတို့ဆရာနေပထမဦးဆုံးသွားပြီးတော့တင်ဆက်ခဲ့တယ်ပေါ့
တန်ချက်နဲ့ဝေးနေကြတဲ့မြန်မာလူထုကလည်းဒီတန်ချက်အဖွဲ့တွေကိုလက်လိုက်လဲလဲအားပေးကြတယ်လို့ဆရာမတမ်းမြအောင်ကပြောပါတယ်ဒီနေ့ရန်ကုန်တကြမှာအရင်တန်ချက်တွေအပိတ်မခံရခင်ခေတုံးကလိုပဲတန်ကြပ်အဖွဲ့တွေအတော်လေးများလာတာကိုတွေ့ရပြီးအပိလ9ရက်နေ့တုန်းကလည်းတကြံအကျိုးတန်ကြပ်ပြိုင်ပွဲတစ်ခုကျင်းပခဲ့တယ်လို့လူရှင်တော်ကိုငပြောကျော်ကပြောပါတယ
်ကျွန်တော်တို့တန်ကြပ်ပြိုင်ပွဲလေးအဲ့ဒီဟိုမှာလုပ်လိုက်တယ်ကျွန်တော်တို့ဒီဖက်ကစားကွင်းရှိရရှစ်တန်းလင်းဟိုမှာဝင်းထဲမှာလုပ်ဖြစ်တယ်လေတကြံအကျိုးကအတူတူပဲတင်လာဆိုပြီးတော့ဟို Sky Net ကတော့ live လိုက်တယ်လေကျွန်တော်တို့ဗာလဲရင်ကြီးပေါ်မှာပထမရပါတယ်ရင်ကြီးပေါ်မှာပထမရတယ်ဟိုဥစားကျွန်ုပ်တို့ဒီကဒုတိယရတယ်အပြာရဲ့အနီးအပြာဆရာမောင်စိန်းကြီးရဲ့အဖွဲ့အပြာရဲ့အနီးကတတိယရတယ်
ခုချိန်ထိတော့တန်ကြပါအကြောင်းအရာတွေနဲ့ပတ်သက်ပြီးစာပေစီစီရေးအပါဝင်သက်ဆိုင်ရာကိုတင်ပြရတာမျိုးမရှိဘူးလို့ဆိုပါတယ်။ပြီးခဲ့တဲ့လအတွင်းတကြနာနီမမိထီလာမျိုးမှာစတင်ဖြစ်ပေါ်ခဲ့တဲ့သွေးထွက်တန်ယူအကြံဖက်မှုတွေကြောင့်လူထုအကြားလူညုံရေးအတွက်စိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေပြီးတကြံကာလစီမစီပါမလားဆိုတဲ့စိုးရိမ်စိတ်တွေထွက်နေပေမဲ့ ရန်ကုန်မြို့ကတကြံအကျုံနေဟာမန္တတေမှာရေကစားသူတွေတန်ကြအဖွဲ့တွေနဲ့စီကားနေတယ်လို့ရန်ကုန်မြို့ကနေကပြောကြပါတယ်ခင်ဗျာ